ဓမ္မဝေရှောကမ္ဘာကျမ်းမာရေးအဖွဲ့ကြီးဟာတကယ်ပဲတရုတ်အလို့ကြလိုက်ပြီးလုပ်နေတဲ့အဖွဲ့အစည်းတစ်ခုဖြစ်လာနေတယ်လို့ပြောပြီးကိုရိုနာဗိုင်းရပ်စ်ကာယောဂါဆိုင်ရာ WHO ရဲ့ကိုင်ကွယ်ပုံကိုမချေနှက်တဲ့အတွက်အမေရိကန်ပြည်ထောင်စုဟာ WHO နဲ့လက်တွဲလှုပ်ဆောင်မှုကိုရပ်ဆိုင်းလိုက်ကြောင်းသမ္မတဒေါ်နယ်ထရန့်ကတောက်ကြနေမှာပြောပါတယ် WHO အတွက်အမေရိကန်ပြည်ထောင်စုကနှစ်ဆင်ထောက်ပံ့ပေးနေတဲ့ရန်ပုံငွေဒေါ်လာတန်ပေါင်းများစွာကိုရပ်ဆိုင်းတော်မှာဖြစ်ကြောင်းသမ္မတအင်ဂျူနှင်းစီဦးရမသမ္မတထရန့်ကသတင်းထောက်တွေကိုပြောခဲ့တာပ
ါ We will be today terminating our relationship with the World Health Organization and redirecting those
funds သမ္မတထရန့်အဖွဲ့ကြီးကိုပြန်လည်ပြုပြင်ကြောင်းလဲမှုတွေလုပ်ဖို့အတွက်အမေရိကန်ကတောင်းဆိုခဲ့ပေမဲ့ WHO ဘက်ကလှုံ့ဆော်မှုပြတ်ကွက်ခဲ့တာကြောင့်ဒီကနေ့ကစပြီး WHO နဲ့အဆက်ဖြတ်လိုက်ကြောင်းသမ္မတကပြောတော်တာပါဒါအပြင် WHO ကိုပေးမဲ့ရန်ပုံငွေတွေကိုကမ္ဘာတစ်လောကကျန်းမာရေးဆိုင်ရာအရေးတကြီးလိုအပ်ချက်ရှိနေသူတွေအတွက်ပေးမှာဖြစ်ပြီးဒီ virus ပုံနဲ့ပတ်သက်ပြီးပွင့်လင်းမြင်တာမှုလိုအပ်ကြောင်းနဲ့တကမ္ဘာလုံးကအဖြေကိုလိုချင်နေကြတယ်လို့လည်းပြောပါတယ်။ဒီအဆိုအရတာဝန်ရှိသူတွေဟာဒီကာယောဂါဆိုင်ရာအချက်အလက်တွေကို WHO ကိုတင်ပြရမယ်တာဝန်ရှိပေမဲ့ဂရုမစိုက်ခဲ့တဲ့အပြင်ဒီယောဂါပုံကိုပထမဆုံးတွေ့ခဲ့ချိန်ကလည်းကမ္ဘာကိုလမ်းမှလိုက်အောင်လုပ်ဖို့ WHO ကိုဖိအားပေးခဲ့တယ်လို့ပြောပါတယ်။ American ပြည်ထောင်စုကတစ်နှစ်ကိုရန်ပုံငွေသန်း450ထဲ့ဝင်ဖြည့်ဆည်းပေးနေပေမဲ့တနစ်ကိုရန်ပုံငွေသန်း40လောက်ပဲပေးနေတဲ့တရုတ်က WHO ကိုလုံးဝချုပ်ကန်ထားတာဖြစ်ပြီး WHO အတွက်ပြုပြင်ပြောင်းလဲဘယ်လိုလုပ်တင်လဲဆိုတာကိုအမေရိကန်ကအသေးစိတ်တင်ပြခဲ့ပေမဲ့ WHO ကလှုပ်ဆောင်ဖို့လက်မခံခဲ့ဘူးလို့လည်းသမ္မတကပြောပါတယ်